ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြင်းပွားနေတဲ့အီဘိုလာရောဂါတိုက်ခိုက်ရေးလှုပ်ခိုင်နေတဲ့ဘူတင်ဘိုမျိုးကဆီယွန်တစ်ခုကိုတနတ်သမားတွေတောက်ကြနေကြဝင်တိုက်ခဲ့တဲ့အတွက်ကင်မရွန်နိုင်ငံသားကူးစက်ရောဂါဆိုင်ရာဆရာဝန်ရစ်ချတ်မိုဆိုကိုတည်ဆုံသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောပါတယ်။ WHO အကြီးအကဲတက်ဒရိုးစ်ဂရီဒီယာဆပ်ကတိတက်ခတ်မှုအတွက်အလုံးစိတ်ဆိုးသောသားဖြစ်ရတယ်လို့ကျန်းမာရေးလုံခြုံရေးဟာပြင်မှတ်တစ်ခုမဟုတ်ဘူးလို့ Twitter မှာရေးပါတယ်။တက်ခတ်မှုကြောင့်ကွန်ဂိုကျန်းမာရေးဝန်ထမ်းတို့နဲ့စာသမားတို့လည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ကွန်ဂိုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဘူတန်ဘိုလက်ထောက်မြို့တော်ဝန် Patrick Disco ကလည်းကွန်ဂိုနိုင်ငံထဲကနိုင်ငံခြားသားတွေအီဘိုလာရောဂါပိုးရတဲ့ဆောင်လာတယ်လို့လွယ်မစွာယူဆနေကြတဲ့တက္ကသိုလ်သမားတွေကနိုင်ငံခြားသားတွေကိုပြင်မထားခဲ့ကြတာလို့ပြောပါတယ်။စီယုံတက္ကသိုလ်ဖြစ်ပေါ်ပြီးနိုင်ပိုင်းကျမှာပဲအီဘိုလာရောဂါကိုတဲ့ဌာနတစ်ခုထောက်ထပ်တက္ကသိုလ်ဖြစ်ပေါ်ခဲ့တာကြောင့် WHO ဝန်ထမ်းတို့တည်ဆုံသွားတယ်လို့ကွန်ဂိုတာဝန်ရှိသူတွေကပြောပါတယ်။ကွာတာပြည်နယ်ကကျန်းမာရေးဌာနကိုမိရှို့ဖျက်ဆီးဖြစ်ဖို့တောခုတ်သားတွေကင်ထားကြတဲ့လူတစုကတောက်ကြနေညကကြိုပန်းခဲ့တယ်လို့လက်ထောက်မျိုးတော်ဝန်ကပြောပါတယ်။ကျန်းမာရေးဌာနကိုစောင့်ကြနေတဲ့ရဲနဲ့စစ်တပ်ရဲ့လက်ထောက်ကြောင့်လက်နက်ကင်ဦးတည်ဆုံသွားတယ်လို့၅ဦးကိုထိန်းထားတယ်လို့လည်းသူကပြောပါတယ်။